ဂါဇာမယာ၏အပြစ်ခတ်ရဆေးအတွက်အီဂျစ်မှာဆွေးနွေးနေကြချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာတဝက်မြေပြင်ထုတ်စစ်ဆေးရောလေကြောင်းကပါတိုက်ခိုက်တာတွေရောလုပ်နေပါတယ်။ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပို့ပြီးပေးဖို့နိုင်အောင်ဆောင်ရွက်ဖို့လိုနေပြီဆိုတော့ကိုအစ္စရေးကိုသတိပေးဖို့စီစဉ်နေတယ်လို့လည်းဗြိတိန်နိုင်ငံသားဝန်ကြီးဒေးဗစ်ကင်မရွန်ကပြောပါတယ်။ဂါဇာမှာလူတွေဟာငတ်မှုမှုကြောင့်သေဆုံးနေရတယ်၊ကာဝယ်လို့ရတဲ့ရောဂါတွေကြောင့်လည်းသေဆုံးနေရတယ်လို့ဗြိတိန်ဝန်ကြီးချုပ်ကထွက်တော်ကိုပြောခဲ့ပါတယ်။ဂါဇာဒေသတွင်ငတ်မှုမှုဟာကပ်ဘေးအစ်စ်ထက်ရောက်နေပြီးဒီတိုင်းဆိုရင်ဂါဇာမှာလူသားရှင်သန်မှုအကျက်တဲ့ကတ်ဆိုးကြီးစိုးစိုးဝါးဝါးဖြစ်လာမယ်လို့သိမ့်ပတ်ခံပါလက်စတိုင်းဒေသဆိုင်ရာကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုညှိနှိုင်းရေးမှူး James McGoldrick ကသတိပေးပါတယ် EU ဥရောပသမဂ္ဂရဲ့အကျက်တဲ့ကာလစီမံခန့်ခွဲမှုဆိုင်ရာကော်မရှင်နာမင်းကြီး Yannis Nannaris ကတော့ဂါဇာကိုအကူအညီတွေပို့ပေးနိုင်ဖို့ဂါဇာနဲ့နယ်စပ်တွေဖွင့်ပေးဖို့တိုက်တွန်းတောင်းဆိုနေပါတယ်တစ်ချိန်တည်းမှာပဲအီဂျစ်နိုင်ငံကိုင်ရိုမြို့မှာနိုင်ငံတကာစစ်ဆေးရေးမှူးတွေကစီဝေးတိုင်ပင်နေကြပြီးလာမယ့်ဥပုပ်ရမ်ဇန်ဥပုပ်လကစပြီးတဲ6ပတ်ကြာအပြစ်ခတ်ရေးဆွေးရေးဖြစ်လာစေဖို့ညှိနှိုင်းနေကြပါတယ်ညာ